Al-Qaeda ကောင်ဆောင် Osama Bin Laden ရဲ့လုံခြုံရေးဆိုင်ရာအကြီးအကဲတာဝန်ယူခဲ့သူ Amin Ul-Haq ကိုဖမ်းမိတယ်လို့ Israel အာဏာပိုင်ကတောက်ချနေမှာပြောပါတယ်။သူ့ကို Al-Qaeda အဖွဲ့ရဲ့အကြီးအကဲတာဝန်ရှိလို့ထင်တဲ့နိုင်ငံတကာကနေသတ်မှတ်ထားတာဖြစ်ပါတယ်။ပန်ချက်ပြည်နယ်မှာရှိတဲ့အကြမ်းဖက်နှိမ်နင်းဌာန CDD ကတော့ Amin Ul-Haq ဟာပါကစ္စတန်နိုင်ငံမှာကြီးမားတဲ့အကြမ်းဖက်မှုလုပ်ဖို့စီစဉ်နေတယ်လို့စစ်ဆွဲတယ်လို့သူဟာအာဖဂန်နိုင်ငံသားတဦးလို့ပြောပါတယ်။သူ့ကိုဆာရီအလမ်ဂါမြို့မှာထောင်လိုင်းအခြေခံနဲ့စစ်ဆင်ရေးလုပ်နေစဉ်တွင်မှဖမ်းမိခဲ့တာလို့ CDD ရဲ့အကြေညာချက်မှာဖော်ပြပါတယ်။သူဟာအိုဆာမာ ဘင်လာဒင်အနိကလူယုံတဦးဖြစ်ပြီးဒေါက်တာအာမင်လို့ခေါ်တဲ့သူ့ကိုကုလသမဂ္ဂကနိုင်ငံတကာအကြမ်းဖက်သမားဆင်မှာထည့်သွင်းထားတာဖြစ်ပါတယ်။သူက1996ခရဲကအကြမ်းဖက်နှုတ်ဆက်မှုအများပြားမှာပါဝင်သူဖြစ်ကြောင်းနဲ့အခုလိုသူ့ကိုဖမ်းမိတာကအကြမ်းဖက်နှိမ်နင်းရေးအတွက်အရေးပါတဲ့အောင်မြင်မှုဖြစ်ကြောင်းလည်းဖော်ပြထားပါတယ်။သူကပါကစ္စတန်ကိုထပ်မပြေးခင်2000ခုနှစ်အထိဘင်လာဒင်းရဲ့လုံခြုံရေးအကြီးအကဲဖြစ်တာဝန်ယူခဲ့ပြီလည်းဖြစ်ပါတယ်။